ဂျော်ဒန်နိုင်ငံအရှေ့မြောက်ပိုင်းဆီးရီးယားနဲ့နယ်စပ်အနီးအမေရိကန်စစ်တပ်အခြေစိုက်စခန်းကိုစနေနေ့ညတုန်းကအဝေးထိန်ဒရုန်းယာဉ်နဲ့တိုက်ခိုက်ခဲ့တဲ့အတွက်အမေရိကန်စစ်သား3ယောက်သေဆုံးပြီးတော့နောက်ထပ်34ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်လို့အမေရိကန်စစ်တပ်အရှေ့အလယ်ပိုင်းဒေသဆိုင်ရာကုတ်ကဲရေးဌာနချုပ်ကသတင်းပေးပို့ပါတယ်အစ္စရေးနဲ့ဟာမတ်စစ်သွေးကြွတွေကြားက၄လကြာစစ်ပွဲဖြစ်ပွားခဲ့တဲ့ကာလမှာအမေရိကန်စစ်သားတွေပထမဆုံးအကြိမ်သေဆုံးတာလို့ယုံကြည်ရပါတယ်ဆီးရီးယားနဲ့အီရတ်မှာလှုပ်ရှားနေတဲ့အီရန်ကြောထက်နောက်ခံပေးထားတဲ့တပုံတွေကဂျော်ဒန်နဲ့ကိုဝင်ပြီးတော့တိုက်ခိုက်ခဲ့တာလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။အီရန်နိုင်ငံသားရေးဝန်ကြီးဌာနကတော့ဒီတိုက်ခိုက်မှုမှာသူတို့တာဝန်မရှိဘူးဆိုပြီးတော့ညင်းဆိုပါတယ်ရှင်။